အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ Bronx Lebanon ဆေးရုံမှာမနေ့တောက်ကြာနေ့ကတနက်ပစ်ခတ်မှုဖြစ်ခဲ့တာကြောင့်ဆရာဝန်တဦးသေဆုံးခဲ့ပြီးလူ6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနက်သမားဟာဘယ်လိုဆိုရက်ဆရာဝန်ဖြစ်ပြီးသူ့ကိုယ်သူလည်းအဲ့ဒီမှာပဲအဆုံးစီရင်ခဲ့ပါတယ်။သူဟာလေပိုင်းဆိုင်ရာစော်ကားမှုနဲ့အလုပ်ထုတ်ပစ်ခံခဲ့ရတဲ့ဆရာဝန်တစ်ယောက်ဖြစ်ပြီးအဲ့ဒီလိုအလုပ်ထုတ်ပစ်ခံရတဲ့အတွက်သူ့ရဲ့လုပ်ဖော်ကိုင်းပွဲတွေကိုပြစ်တတ်မယ်လို့လည်းချင်းချောက်ပြောဆိုခဲ့သူဖြစ်ပါတယ်။ဘယ်လိုဟာ Rifle တနက်နဲ့အတူဆေးရုံထဲကိုပြန်လာပြီးသူ့အလုပ်လုပ်ခဲ့တဲ့ဌာနမှာတနက်ပစ်ခဲ့ရမှာဆရာဝန်တဦးသေဆုံးပြီးလူ6ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီရိုက်ဖယ်သနားကိုသူ့ဖို့ထားတဲ့ဆရာဝန်တွေရဲ့အဖြူရောင်ဂျူဒီကုတ်အင်ဂျီအောက်မှာယူဆောင်လာခဲ့တာဖြစ်ပါတယ်ဘယ်လိုအလုပ်ထုတ်ခံခဲ့ရပြီးနနစ်အကြာမှာအခုလိုပြန်လာပြီးဘာကြောင့်တနက်ပစ်ခတ်မှုလုပ်တာလဲပြီးတော့သူအလုပ်လုပ်ခဲ့တဲ့နေရာ16လွာကိုတက်ပြီးမှတနက်ပစ်ခတ်တာဟာတူဦးတယောက်ကိုပစ်ခတ်ဖို့လိုက်ရှာနေခဲ့သလားဆိုတာကိုသိရဖို့အတွက်စုံစမ်းစစ်ဆေးသမားတွေကအချက်အလက်တွေစုံစမ်းစစ်ဆေးနေဖြစ်ပါတယ်ရှင်။